မြန်မာစစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုရှေ့သတင်းဘက်တွင်ကမ္ဘောဒီးယားကိုလာဖို့သူ့အဆိုအရဖိတ်ကြားထားကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောကြားလိုက်တဲ့အကြောင်းကိုဘန်ကောက်ပို့သတင်းမှာရေးပါတယ်။အာဆီယံဖွဲ့ရဲ့လက်ချောက်ဥက္ကဋ္ဌကမ္ဘောဒီးယားကမြန်မာနိုင်ငံမှာဖေဖော်ဝါရီလကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေပြည်လဲရေးအတွက်လူကိုယ်တိုင်တွဲဆုံဆွေးနွေးတဲ့တန်တမာရေးနည်းလမ်းကိုအသုံးချပြီးအချိန်မြင့်လှုပ်ဆောင်လာနေတာပါ။မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုရှေ့သတင်းဘက်တနင်္လာအင်္ဂါအနေနဲ့မှာလာရောက်ဖို့အတွက်ဖိတ်ကြားထားတာဖြစ်ပေမဲ့လည်းလက်တလောဖြစ်ပေါ်နေတဲ့ Omicron COVID မျိုးကွဲကြောင့်ပြောင်းလဲမှုတွေရှိကောင်းရှိနိုင်တယ်လို့ဆိုပါရယ်။ဒီတော့တွင်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းကအခြေအနေတွေနဲ့တောင်တူပင်လယ်အရေးကိစ္စတွေမှာဂျပန်နဲ့ကမ္ဘောဒီးယားနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်ဖို့ခေါင်းဆောင်တွေမနေ့ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ဂျပန်သတင်းစာတွေမှာဖော်ပြထားပါရယ်။ဂျပန်ဝန်ကြီးချုပ်ယူမီယိုကီရှိဒါကကီရှိဒါနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့ကဗုဒ္ဓနေ့က35မိနစ်လောက်အွန်လိုင်းကနေတွေ့ဆုံရမှာမြန်မာအရေးကိုထည့်သွင်းဆွေးနွေးခဲ့ကြတာပါ။အရှေ့တောင်ရှားနိုင်ငံများအဖွဲ့အာဆီယံအမလက်ကြားဥက္ကဋ္ဌကမ္ဘောဒီးယားနဲ့ဂျပန်ခေါင်းဆောင်တို့ကအွန်လိုင်းပေါ်မှာတွေ့ဆုံဆွေးနွေးခြင်းအတွင်းပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ပေါ်လာရေးကြိုးပမ်းမှုအောက်မှာဒေသတွင်းညီညွတ်ရေးနဲ့တာဝါပြောရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြတဲ့အကြောင်းဂျပန်သတင်းတွေကဖော်ပြပါတယ်။မြန်မာပြည်နဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကြားသဘောတူချမှတ်ထားတဲ့အချက်၅ချက်ပါဘုံသဘောတူညီချက်ကိုအပြေအဝအကောင့်ထဲပေါ်ဖို့နဲ့ကမ္ဘောဒီးယားနဲ့ဂျပန်နိုင်ငံကပြီးခဲ့တဲ့လတုန်းကစစ်ကောင်စီကိုတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ။